အစ္စရေးဒီကာဇာဒေသတိုက်ခိုက်မှုတွေကြောင့်တန်တမာရေးဖြတ်တောက်သွားတော့မယ်လို့ကိုလံဘီယာနိုင်ငံကပြောလိုက်ပါတယ်။ကာဇာဒေသကအစ္စရေးဟာမတ်စစ်ပွဲကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးနဲ့တန်တမာဆက်ဆံရေးဖြတ်တောက်သွားမယ်လို့ကိုလံဘီယာသမ္မတကစ္စတာဗိုပီထရိုကမနေ့ဗိုလ်တွင်းမှာပြောကြားလိုက်တာပါ။အစ္စရေးရဲ့ခေါင်းဆောင်ပိုင်းဟာလူမျိုးတုံးတပ်ဖြတ်မှုနဲ့ဆက်ဆံနေတယ်လို့ကိုလံဘီယာနိုင်ငံမြို့တော်ဘူဂိုတာမှာမေလ၁ရက်နေ့ကပြုလုပ်တဲ့အလို့သမားနေလူလူချီတက်ပွဲအခမ်းအနားတွေပြောကြားလိုက်တာပါတကယ်လို့ပါလက်စတိုင်းတွေသေဆုံးခဲ့မယ်ဆိုရင်လူသားမျိုးနွယ်တွေလည်းသေဆုံးတာဖြစ်ပြီးကျွန်တော်တို့အနေနဲ့ဒါမျိုးအဖြစ်မခံပါဘူးလို့သမ္မတပီထရိုကပြောလိုက်တာပါအခုလိုကိုလံဘီယာသမ္မတရဲ့ဆုံးဖြတ်ချက်ဟာဟာမတ်စ်တွေကိုလက်ဆောင်ပေးလိုက်တာဖြစ်တယ်လို့အစ္စရေးနိုင်ငံသားဝန်ကြီးအစ္စရေးကတ်စ်ကချက်ချင်းပဲတုံ့ပြန်လိုက်ပါတယ်ဂစတာဗိုပီထရိုအနေနဲ့ကလေးတွေကိုမီးရှို့တပ်ဖြတ်မျိုးသမီးတွေကိုဓမ္မကျင့်ပြီးအဖြစ်မဲ့ပြည်သူတွေကိုလည်းပြန်ပေးဆွဲတဲ့ဆက်ဆက်ပွဲကောင်းတဲ့သူတွေဘက်ကရက်တီဖို့ဆုံးဖြတ်ခဲ့တယ်ဆိုတာကိုတမိုင်းကအမှတ်တရဖြစ်နေမှာပါဖြစ်တယ်လို့အစ္စရေးနိုင်ငံသားဝန်ကြီးကတ်စ်က X လူမှုကွန်ရက်ကနေပြောလိုက်ပါတယ်အစ္စရေးကရာဖာကိုစီးရီးယားတိုက်ခိုက်ဖို့ပြင်ဆင်နေချိန်မှာပဲအမေရိကန်ကာကွယ်ဝန်ကြီးလွိုက်အော့စတင်ကအစ္စရေးကာကွယ်ဝန်ကြီး UF ဂိုလန်နီနဲ့မနေ့ကတယ်လီဖုန်းစကားပြောခဲ့ပါသေးတယ်ခင်ဗျာ